မြန်မာနိုင်ငံမှာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံနေရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးရဲ့အမှုကိုလိုက်ပြီးနေတဲ့ဥပဒေအကျိုးဆောင်အဖွဲ့ရဲ့မှနိုင်ငံတကာလူ့အခွင့်အရေးရှင်နေအမောကလူနီပါဝင်လာပါပြီ။သတင်းတောက်နှစ်ယောက်ရဲ့အမှုကိုလေးလာတုံးတက်ခဲ့ပြီးတဲ့နောက်မှာသူတို့မှာအပြစ်မရှိတဲ့အကြောင်းတွေ့ရတဲ့အတွက်အ мян ဆုံးပြန်လွတ်ပေးတယ်လို့ကဘာမှာလူသိများတဲ့ရှင်နေအမောကလူနီကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်
။သတင်းတွေကိုပြောကြားတာကြောင့်ဝါလုံးနဲ့ကျော်စိုးဦးတို့အဖမ်းခံရတာဖြစ်ပါတယ်။ဒီမှုကိုကျမလေးလာသုံးသပ်ကြည့်တဲ့အခါသတင်းတောက်တွေမှာအပြစ်မရှိဘူးချက်ချင်းပြန်လွှတ်ပေးတဲ့နယ်ဆိုတာလုံးဝတန်တရားရှိဖို့မလိုတာတွေ့ရပါတယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုနဲ့လွတ်လပ်စွာထုတ်ဖော်ပြောဆို권အပေါ်မြန်မာကဘလောက်ခိုင်ခိုင်မာမာအလေးထားတယ်လဲဆိုတာကိုဒီမှုကအဖြေပေးပါလိမ့်မယ
်အမားကလူနီဟာနာမည်ကျော်ဟောလိဝုဒ်မင်းသားဂျော့ဂျ်ကလူနီရဲ့ဇနီးဖြစ်တဲ့အပြင်အီရတ်နိုင်ငံကယာဇီဒီလူနည်းစုတွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ IS စစ်သွေးကြောတဲ့အပေါ်တရားစွဲထားတဲ့အမှုအီဂျစ်နိုင်ငံမှာဖမ်းဆီးတရားစွဲခံခဲ့ရတဲ့ Al Jazeera အင်္ဂလိပ်ပိုင်းကအီဂျစ်လူမျိုးကနေဒါနိုင်ငံသားမိုဟာမက်ဖာမီရဲ့အမှုပရဝီဟာရရှေးဟောင်းဖျားကြောင်းနယ်နိမိတ်နဲ့ပတ်သက်လို့ကမ္ဘောဒီးယားနိုင်ငံကထိုင်းနိုင်ငံကိုတရားစွဲဆိုတဲ့အမှုစတဲ့ကဘာကျော်တဲ့အမှုအများအပြားကိုလိုက်ပေးခဲ့သူဖြစ်ပါတယ်အခုမြန်မာနိုင်ငံက Writers သတင်းတောက်နှစ်ယောက်ရဲ့အမှုကိုအမောက်ကလူနီကလိုက်ပါဆောင်ရွက်ပေးမယ်ဆိုတဲ့အတွက်ဘယ်လိုပုံစံမျိုးနဲ့လိုက်ပါဆောင်ရွက်ပေးနိုင်မှာပါလဲ။ရှင်းနေဟောင်းတယောက်ဖြစ်တယ်လို့ VOA မြန်မာပိုင်းအမှုရဟောင်းတယောက်ဖြစ်တဲ့ဦးထွန်းအောင်ကိုမေးကြည့်ပါရစေ
။နှစ်ခုရှိတာပေါ့။သူကိုယ်တိုင်လည်းဟိုအမောက်ကလူနီလည်းကိုယ်တိုင်လိုက်ခွင့်ရှိတယ်။လိုက်ခွင့်ရဖို့ရကအခုတရားစွဲခံရတဲ့သတင်းတောက်နှစ်ဦးကညွှန်ပြင်တဦးကသူ့ကိုပါဝါဟောအတော်နီဆိုတာရှိတယ်။အဲ့ဒါပေးလို့ရှိရင်လိုက်လို့ရရမယ်နော်ကိုယ်စလဲလွှဲစားလို့ခေါ်တယ်နော်အဲ့ဒါမှသူတို့ကတားထားခဲ့လို့ရှိလို့ရှိရင်ဗမာပြည်ရှိနေကဥဆောင်လိုက်ပြီးတော့သူကဘေးကအကြံဘေးအနေနဲ့နောက်ပြီးတော့အထောက်အပံ့ပြုတဲ့အနေနဲ့လိုက်လို့ရပါတယ်နော်အရင်ကဟိုရင်တုန်းကဘုဂျော့ဆန်လုကြံတက်ပြက်ခါတဲ့ချိန်တုန်းကဥစောကဘလူငါလဲဆိုတော့အင်္ဂလိပ်ရှိနေကိုငားပါတယ်ပဲရစတာကိုလीအင်္ဂလိပ်ရှိနေငားပြီးသူကိုယ်တိုင်ပဲလိုက်ပါတယ်အဲ့တော့ကိုယ်စလဲလွှဲစားရလို့ရှိရင်တရားခံရဲ့အခွင့်အရေးအရရှင်းနေလိုက်ပေးလို့ရပါတယ်အမားလာလည်းသူကလည်းသူကိုယ်ရင်းကလည်းရှင်းနေပါပဲအဲ့တော့လိုက်ခွင့်ရှိပါတယ
်သူကလည်းဟိုကဘာကျော်ဘယ်ရစတာတယောက်ပေါ့နော်ခုနအငယ်ပြောသလို
ဆိုဟုတ်ကဲ့
အခုလိုမျိုးဒီနိုင်ငံတကာမှာနာမည်ကြီးတဲ့လူအခွင့်အရေးရှင်းနေတယောက်ပေါ့လေဒီအမားကလူနီယာဆိုတော့သူဒီအမှုမှာလိုက်ပါဆောင်ရွက်ပြီးတော့အကြံပေးမယ်ဆိုရင်ဘလောက်ထိဒါထူးခြားတယ်လို့ပြောလို့ရတယ်နောက်တစ်ခါဒီသူခုလိုမျိုးဒီအမှုမှာလိုက်ပေးတဲ့အတွက်ကောအမှုအပေါ်မှာဘယ်လိုတက်ရောက်မှုတွေရှိနိုင်ပါသလဲရှင
်အမှုပေါ်တက်ရောက်မှုကတော့ publicity ပေါ့လေသတင်းကတော့ကြီးနေသူကိုယ်တိုင်လိုက်ပြောဆိုတော့နော်အဲ့ဒါတစ်ခုရှိတယ်တက်ရောက်မှုကတော့ဒီဗမာပြည်ရဲ့တရားရေးစနစ်ကဘယ်လိုလဲလွတ်လပ်မှုရှိသလား independence ပေါ့နော်အစိုးရနဲ့မပတ်သက်ဘူး judicial ကဤကံဖြစ်တယ်ဆိုတဲ့ဥစ္စာပြနိုင်မလားပေါ့မှာမူတည်တာပဲအခုဆိုလို့ရှိရင်အဲသူတို့ကိုအမကမပေးထားဘူးလို့နော်အဲ့ဒါမျိုးတွေပါတယ်ရှိတယ်ဒီအဲ့တော့ဘယ်လိုနေမလဲဆိုတော့မသိဘူးဒါပေမဲ့ရှင်းပေါ်ကြော်ကြားတဲ့အမှုတစ်ခုတော့ဖြစ်သွားလိမ့်မယ်အမကိုယ်တိုင်လိုက်တဲ့အတွက
်ဒီအမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအထူးသဖြင့်ဒီ writers သတင်းတောက်နှစ်ယောက်ရဲ့အမှုနဲ့ပတ်သက်ပြီးတော့သူတို့တွေကိုဒါဖမ်းထားတာကမတရားဘူးပြန်ပြီးတော့လွှတ်ပေးတင်တယ်ဆိုပြီးတော့မှနိုင်ငံတကာကောင်းဆောင်တွေကလည်းတောင်းဆိုနေကြတယ်အဲ့လိုအချိန်မျိုးမှာအခုလိုမျိုးဒီကဘာကျော်လူခွေရှင်နေတယောက်ကလိုက်တဲ့အတွက်ကောဒီအမှုကအပြောင်းလဲတွေဖြစ်လာနိုင်တယ်လို့အငက်အနေနဲ့သုံးသပ်လို့ရပါရှင့
်ဒီအပြောင်းလဲကတော့ဟိုဖြစ်နိုင်တယ်ဆိုတော့ pressure ပေါ့လေ PR ပေးမှုကတော့ပုံများလိမ့်မယ်နော်အစားတုန်းကတော့ဒါက localize နော်ဒီပြည်တွင်းမှာပဲဒီနေရာလေးမှာပဲသေသေးလေးလို့ဒီလားဒါကအခုကနိုင်ငံတကာနဲ့ပါဆိုင်လာတော့ဘူးနိုင်ငံတကာမှာဗမာဒီဥပဒေစနစ်ကဘယ်လိုရှိလဲဆိုတာကိုပြသနိုင်ကြ။တော့သူကနာမည်ကြီးဆိုတော့လေနော်အဲ့တော့သူပါဝင်မှုကြောင့် PR ပေးမှုကတော့ဟိုရှိတာကတော့သိကြတယ်။အဲ့တော့ဒီဟာဘယ်လိုထွက်လာမလဲဆိုတော့မသိဘူး။မြန်မာဥပဒေစနစ်ကဟေးဒုဝါဒုဖာရာဒုဒုလုကနော်နိုင်ငံရာကဘလောက် PRPP ဒုဖာရာဒုလုမယ်ဆိုတဲ့ဥစ္စာလည်းရှိတယ်ဒါပေမဲ့ PRP မှုရှိတယ်ဆိုတဲ့ဥစ္စာကကိုဒါကဟိုတော်တော်လေးဟိုအရေးကြီးတယ်ပေါ့လေ
ရှင်းနေဟောင်းဦးထွန်းအောင်ဖြစ်ပါတယ် ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုကိုအကြံပေးဆောင်ရွက်တဲ့အဖွဲ့ထဲမှာအမားကလူနီပါဝင်လာတဲ့အတွက် Writers သတင်းဌာနရဲ့နိုင်ငံတကာဥပဒေရေးရာကျွမ်းကျင်မှုဘိုင်းကိုပိုအားကောင်းလာပြီးတော့သတင်းထောက်တွေပြန်လွတ်မြောက်ရေးအားထုတ်မှုပိုပြီးတော့ကျေပြန့်သွားတယ်လို့ Writers ရဲ့အဓိကဥပဒေအကြံပေး Gil Gove ကပြောပါတယ်စခိုင်းပြည်နယ်အင်းတင်ကျေးရွာမှာမွတ်စလင်အမျိုးသား၁၀ယောက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတချို့ကတပ်ဖြတ်ခဲ့တဲ့တဲ့င်းကိုစုံစမ်းဖော်ထုတ်ရင်းနဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့2018ခုနှစ်ဒီဇင်ဘာလ12ရက်နေ့ကဖမ်းဆီးခံရပြီးတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတာဖြစ်ပါတယ်။သူတို့ကိုဆက်ဆွဲထားတဲ့အမှုအတွက်တပ်တင်မခိုင်လုံတဲ့အတွက်ဒီအမှုကိုဆက်ဆွဲချက်မတင်ပဲလွှတ်ပေးဖို့အတွက်သတင်းတော်တွေရဲ့အကျိုးဆောင်ရှင်းလင်းတွေကတရားရုံးကိုတင်ပြထားတာကိုတော့တရားရုံးကလက်ခံထားပြီးတော့ရှေ့တစ်ပတ်ထဲမှာဆုံးဖြတ်ချက်ချမယ်လို့မျှော်လင့်ရပါတယ်။